မင်္ဂလာညနေခင်းပါရှင်2020ပြည့်နှစ်မတ်လ4ရက်ဗုဒ္ဓဟူးနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 19.25 တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်ကျွန်မခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမဆုမြတ်မုံနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါဒီမိုကရက်တစ်ပါတီကိုစားပြုသမရလောင်းအတွက်ပါတီတွင်အကျိုးရွေးချယ်ပွဲတွေကစူပါဂျူးစီပြည်နယ်ဆယ်လခုရွေးချယ်ပွဲမှာဂျိုးဘိုက်တန်အများစုအနိုင်ရနေပါတယ်။တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ်အယောက်900ကျော်တိုးလာတယ်လို့ဒီကနေ့ပြောပါတယ်။ရိုဟင်ဂျာရဲ့လူသားစာနာမှုအကူအညီဖြင့်ဥရောပကော်မရှင်ကရန်ပုံငွေယူရို32သန်းပေးပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတဲ့သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုညနေခင်းနားဆင်ရမယ့်သတင်းလွှာလေးထဲမှာတော့တောင်ကိုရီးယားနိုင်ငံကကိုရိုနာဗိုင်းရပ်စ်အမြင့်ဆုံးကူးစက်နေတဲ့ဒေဂူးမြို့ကပြန်လာတဲ့ကျောင်းသူတွေကျန်းမာရေးကောင်းပေမဲ့တိတ်ဆောင်ကြည့်ပေးနေတဲ့အကြောင်း
တဲ့ရောက်ပေါ့နော်ဒါ29ရက်နေ့ကတောင်းသူ9ရက်ရဲ့အခုဒီ2ရက်နေ့ကတောင်းသူ3ရက်ရဲ့
ဘဟုကုသယောဂတိုက်ဖြည့်ရေးဒုတိယညွှန်ကြားမှုရေးမှုရဲ့ပြောကြားချက်နဲ့အတူအမေရိကန်မှာလည်းဒီကုသမှုအများဆုံးဖြစ်နေတဲ့ဝါရှင်တန်ပြည်နယ်ကဒေသခံတွေရဲ့စိုးရိမ်ပူပန်မှုတွေကြောင့်စားတောက်ဆိုင်ရာစစ်ဆေးရေးမန်နေဂျာတဦးနဲ့ဆက်သွယ်မေးမြန်းချက်ထိုင်းဝေးပြေးလမ်းမမှာတရားမဝင်စာရွက်စာရမ်းနဲ့နိုင်ငံကူးလက်မှတ်တူကင်ဆောင်သူမြန်မာလူမျိုးတွေကိုထိုင်းလာဝကကဖမ်းဆီးလိုက်တာနဲ့အတူအမေရိကန်ဒီမိုကရက်တစ်ပါတီတွင်သမ္မတကိုယ်စားလှယ်လောင်းတွေရဲ့စူပါချူးစ်ဒေးရှင်ပြိုင်မှုမဲရလက်အခြေအနေတွေကိုနားဆင်ကြရမှာပါရှင်အခုအရင်ဆုံးထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပါမယ်ရှင
်2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းအတွက်ပါတီတွင်းအကျိုးရွေးချယ်ပွဲတွေလုပ်နေတာမှာအင်္ဂါနေ့ကပြည်နယ်ပေါင်း14ခုမှလုပ်တဲ့ Super Tuesday ရွေးချယ်ပွဲတွေမှာတော့ဒုတိယသမ္မတဟောင်းဂျိုးဘိုက်တန်ကပြည်နယ်အများစုမှအနိုင်ရပါတယ်အင်္ဂါညဘက်မှာမဲရလက်အတော်များထွက်ပြီးတဲ့နောက်ကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့မှာ Mr. Biden ကထောက်ခံသူတွေကိုအောင်ပွဲခံမင်္ဂလာပြောခဲ့ပါတယ်
။ And make no mistake about it. This campaign will send Donald Trump packing.
ကျွန်တော်တို့ Donald Trump ကိုသမ္မတရာထူးကနေဖယ်ရှားပစ်မယ်ဆိုတာလုံးဝတန်လျာမရှိပါနဲ့လို့ Mr. Biden ကပြောပါတယ်။လက်ရှိအချိန်ထိရေတွက်ပြီးသည့်မဲရလက်တွေရ Mr. Biden က Texas အပါအဝင်ပြည်နယ်၉ခုမှာနိုင်ရတယ်လို့သတင်းဌာနအများပြားကတွက်ချက်ပြောဆိုထားပြီးမဲရီတွက်ဖို့အတော်ကြံသေးတဲ့ main ပြည်နယ်မှာလည်းအသာစီးရနေပါတယ်။ Vermont ပြည်နယ်ထက်လက်တော်မှ Bernie Sanders ကသူ့ရဲ့မဲဆန်ဒါနဲ့ Vermont အပါအဝင်ပြည်နယ်၃ခုမှာနိုင်ရပါတယ်။ Massachusetts ပြည်နယ်ထက်လက်တော်မှ Elizabeth Warren ဟာသူ့ရဲ့မဲဆန်ဒါနေမှာတော့နိုင်မရခဲ့ပဲတတိယနေရာအတွက် New York မြို့တော်ဝန်ဟောင်း Michael Bloomberg နဲ့အကြိတ်နဲ့ရှင်းနေရပါတယ်။မဲဆွယ်ပွဲအတွက်သူ့ကိုယ်ပိုင်ငွေတွေကဒေါ်လာ3,500ကျော်သုံးစွဲခဲ့တဲ့ Mr. Bloomberg ဟာဒီ Super Tuesday အကျိုးရွေးချယ်ပွဲတွေမှာမှဆရှင်ပြန်တာဖြစ်ပြီးအခြေအနေမလဖြစ်ခဲ့ပါတယ်။ဒီကြောင့်သတင်းလွှာကိုတရင်နေပြီးနားဆင်ရဖို့ရှိပါတယ်ခင်ဗျာ။
ခုတစ်ခါတော့ဒီကိုရိုနာဗိုင်းရပ်စ်ကိုကူးတဲ့သတင်းဆက်ပါမယ်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူဒီကနေ့နောက်ထပ်900ကျော်ရှိနေပြီးတော့ကူးစက်မှုအများဆုံးဖြစ်တဲ့ဒေဂူးမြို့မှာလူနာ2000ကျော်ဟာဆေးရုံကနေမလောက်တဲ့အတွက်ကနေလွတ်စောင့်နေရတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါရယ်။တရုတ်နိုင်ငံပြည်ကူးစက်မှုအများဆုံးဖြစ်နေတဲ့တောင်ကိုရီးယားမှာကျန်းမာရေးဆောင်ရှားမှုနဲ့စီးပွားရေးထိခိုက်မှုကိုကြားကန်ပေးနိုင်ဖို့ဒေါ်လာ10ဘီလီယံလောက်သုံးစွဲမယ်လို့အစိုးရကကြေညာပါရယ်။တရုတ်မှာတော့ပိုးကူးဆက်သူဆက်ပြီးကြာဆင်းနေတာမှာဒီကနေ့နောက်ထပ်ပိုးကူးသူ116ယောက်ရှိတယ်လို့ပြောပါရယ်။အရင်ကဆိုရင်တရုတ်မှာပိုးကူးသူနေစဉ်ထောင်ချီရှိခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ပိုးကူးသူ2000ကျော်ရှိနေတဲ့အီတလီနဲ့အီရန်နိုင်ငံတွေမှာတော့ပိုးကူးဆက်ပြန့်နှံ့မှုကိုထိန်းနိုင်ဖို့အတွက်အာရုံစိုက်လုပ်နေကြပါရယ်။နှစ်နိုင်ငံလုံးမှာဗိုင်းရပ်စ်ပိုးကူးဆက်သူတဖြည်းဖြည်းတိုးနေရုံမကကူးဆက်မှုရှိနေတဲ့နေရာတွေကနေတခြားနိုင်ငံတွေကိုသွားတဲ့အီတလီနဲ့အီရန်လူမျိုးတွေကတဆင့်ပိုးကူးဆက်မှုတွေရှိနေပါရယ်။အီတလီမှာအင်္ဂါနေ့ကတေဆုံးသူ89ယောက်ထိရှိခဲ့တာပါ။အီတလီကမ္ဘာလှည့်ခီးတွေကတဆင့်ကူးပုံရတဲ့အိန္ဒိယနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးသူ28ယောက်ထိရှိနေပါတယ်။အီရတ်နိုင်ငံမှာတော့ COVID-19 ရောဂါကြောင့်ပထမဆုံးတစ်ယောက်ဒီနေ့တေဆုံးသွားပါတယ်။အီရတ်ကကူးစက်မှုအားလုံးဟာအီရန်နဲ့ဆက်နွယ်နေပါတယ်။ပိုးကူးတဲ့နိုင်ငံတွေတိုးနေတဲ့အထက်မှာဂျော်ဒန်၊မော်ရော်ကို၊ဆင်နီဂေါ၊ပေါ်တူဂီနဲ့ဆာဒီအာရေဗျနိုင်ငံတွေပါဝင်ပါတယ်။လောလောဆယ်ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်9,000 3,000 ကျော်ရှိနေပြီးတော့တေဆုံးသူက 3,200 နီးပါးရှိပါတယ်။ကူးစက်သူရောတေဆုံးသူအများဆုံးကတော့တရုတ်နိုင်ငံမှာပါ။အ အမေရိကန်ပြည်ထောင်စုမှလည်းကူးစက်သူ128ယောက်ဒေဆုံးသူ9ယောက်ရှိပြီးတော့ပြန်လည်နေကောင်းသူ6ယောက်ရှိပါတယ်။တစ်ချိန်တည်းမှာပဲဒီကမ္ဘာတဝန်းကလူတွေအနေနဲ့ကျန်းမာရေးဝန်ထမ်းတွေလိုအပ်တဲ့နှာခေါင်းဆီးအကာတွေတခြားအကာအကွယ်တွေဝယ်စုမထားကြဖို့အတွက် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကအကြီးအကဲကပန်ကြားထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုနှာခေါင်းဆီးအကာအကွယ်ကအကာအကွယ်ပေးနိုင်မယ်လို့အာမတ်မခံနိုင်ဘူးလို့ကြွမ်းကျင်သူတွေကလည်းပြောနေကြပါတယ်။
ကျောင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်နေတာကြောင့်လူဦးရေ654တန်းရှိတဲ့ရှီတောင်အစဒေသအပေါ်အကြီးအကျယ်ရိုက်ခတ်နေပေမဲ့ဒီအခြေအနေကိုစဉ်ကြက်ခံကြော်လွားနိုင်မယ်လို့မျှော်လင့်ထားကြပါတယ်။ရှီတောင်အစဒေသဟာကမ္ဘာပေါ်ကတခြားဘယ်နေရာနဲ့မှမတူဘဲတရုတ်ကမ္ဘာလိုက်ကြီးတွေတွေရင်းနှီးမြှုပ်နှံမှုတွေနဲ့ကုန်ကျန်းတွေပေါ်မိခိုအားထားနေရတာပါ။ဒါပေမဲ့လည်းတရုတ်နိုင်ငံမှာစက်ယုံတွေဖွင့်ထားတဲ့ရင်းနှီးမြှုပ်နှံသူတွေဟာအခုဆိုရင်ဒုတိယနိုင်ငံတစ်ခုမှာပါဖြန့်ခွဲလုဆောင်လာနိုင်ကြတဲ့လားလားပေါ့ဒေတာတွင်းလေလာသူတွေကအကောင်းမြင်နေကြတာဖြစ်ပါတယ်။ဥပမာအဖြစ်တရုတ်မှာယင်းနှိမ့်ညွန့်နယ်ရတဲ့ဆွန်ဆောင်မှုအပေါ်ပိုဆိုးရနေကြတဲ့ယင်းနှိမ့်ညွန့်နယ်သူတွေသူတို့နိုင်ငံတွေစီဝင်လာမယ်လို့ဗီယက်နမ်နဲ့ဖိလစ်ပိုင်လိုနိုင်ငံတွေကမျှော်လင့်နေပါတယ်။သူတို့စိတ်ယုံတွေကိုဒီကိုရွှေ့ဖို့လုပ်နေကြသူတွေအများကြီးရှိလာပါပြီ။ဒါကြောင့်ဒီကိုရိုနာဗိုင်းရပ်စ်အရေးကနေအထူးပြလာတာကကိုယ့်ရဲ့ကွန်ထရိုးလုပ်မှုကိုနောက်ထပ်ဖြန့်ခွဲထားရမယ်ဆိုတာပါပဲလို့ဗီယက်နမ်နိုင်ငံဟိုချီမင်းမြို့အခြေဆိုင် InfoCus မဲခေါင်သူတည်တနာနဲ့အကြံပေးအဖွဲ့တည်ထောင်သူ Ralph Mathias ကပြောပါတယ်။ရှိတော်ဆရာဒီတော့ကကုန်ထုတ်လုပ်သူတွေကလည်းကုန်ကျန်းအရင်းမြစ်တွေကိုတခြားနေရာတွေကနေပါရယူဖို့လှုပ်လာနိုင်တယ်လို့မလေးရှားနိုင်ငံ Key Bank San တက္ကသိုလ်ကကုန်နှူးဆောင်ပေါင်ပေါခါ Tan Xu Yin ကပြောပါတယ်။ဒါပေမဲ့လည်းတရားနိုင်တဲ့တခြားနေရာတွေကနေကုန်ကျန်းတွေယူတာဟာပိုပြီးဈေးကြီးမှာကြောင်းကုန်ကျန်းစိတ်ပိုများလာမယ်လို့ပေါင်ပေါခါ Yin ကပြောပါတယ်။
COVID-19 ရောဂါကူးစက်မှုကြောင့် American စီးပွားရေးပေါ်ထိခိုက်မဲ့ဆိုးရိမ်မှုတွေရှိနေချိန်မှာ American ဗဟိုဘဏ်ကကျန်းခင်းအတိုးနှုန်းတွေကိုတသမာ5ရာခိုင်နှုန်းအရေးပေါ်လျှော့ချခဲ့ပါတယ်။ကြိုတင်အစီအစဉ်မရှိဘဲအတိုးနှုန်းတွေလျှော့ချခဲ့တာမို့ဗဟိုမန်သတ်မှတ်အတိုးနှုန်းက1ရာခိုင်နှုန်းကနေ 1.25 ရာခိုင်နှုန်းကြားမှာပဲရှိရတော့မှာပါ။စီးပွားရေးကျဆင်းခဲ့တဲ့2008ခုနှစ်ထဲကစလို့ American ဗဟိုဘဏ်ကတစ်ချိန်တည်းမှာအတိုးနှုန်းအများဆုံးလျှော့ခဲ့တာပါ။အခြေခံအားဖြင့်တော့အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးဟာခိုင်မာနေဆဲဖြစ်တယ်လို့ဗဟိုဘဏ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ယောဂါကူးစက်မှုကြောင့်စီးပွားရေးပေါ်တက်ရောက်နိုင်ခြင်းအလားအလာတွေကိုအနီးကပ်စောင့်ကြည့်နေပြီးမထိခိုက်အောင်အတက်နိုင်ဆုံးဆောင်ရွက်သွားမယ်လို့ဗဟိုဘဏ်ရဲ့ကြေညာချက်မှာပြောထားပါတယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စီးပွားရေးနဲ့ယင်းနှိမ့်ညွန့်နယ်မှုတွေထိခိုက်ပြီးအမေရိကန်စတော့ခ်ဈေးရာဈေးတွေဟာပြီးခဲ့တဲ့သတင်းပတ်တုန်းက10ရာခိုင်နှုန်းကျော်ထိုးကျခဲ့တာပါ။ယောဂါပိုးကူးစက်မှုတွေအဆုံးသတ်သွားရင်အမေရိကန်စီးပွားရေးအပြည့်အဝပြန်လည်နလန်ထူလာမယ်လို့မျှော်လင့်ထားတဲ့အကြောင်းဗဟိုဘဏ်ဥက္ကဋ္ဌဂျရုံးပါဝါကပြောကြားခဲ့ပါတယ်။အမေရိကန်ဗဟိုဘဏ်ကအတိုးနှုန်းမနေ့ကရှော့ချပေးခဲ့ပြီးတဲ့နောက်ဒီကနေ့အာရှစတော့ခ်ဈေးရာဈေးတွေကတော့အများစုဈေးပြန်တက်ခဲ့ပါတယ်။
VOE American သံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ည၊လိုင်းဒိုမီတာ19 kHz 15563ည၊လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လည်ပေးနေပါတယ်ခင်ဗျာ
။ဒီဝေကနေဗိုလ်တူးညနေဘက်သတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကရိုဟင်ဂျာပြည်ထောင်စုဖြစ်ရှင်ရေးအတွက်လူသားဆန္ဒမှုအထောက်အပံ့ဖြင့်ဥရောပကော်မရှင်ကရမငွေယူရို30တန်ပေးမယ်လို့ကြေညာပါရယ်။ရိုဟင်ဂျာပြည်ထောင်စုဟာ3နှစ်အတွင်းကိုရောက်လာပြီးရှင်သန်ရက်တည်ရေးအတွက်လူသားဆန္ဒမှုအထောက်အပံ့တွေပေါ်မျှို့နေရဆဲရှိသူတွေဆက်လက်ထောက်ပံ့ပေးဖို့ပိုပြီးအရေးကြီးလာတယ်လို့ပြည်ပခစီမံခန့်ခွဲမှုဆိုင်ရာမှာမင်းကြီးဂျနက်စ်ဇနချီချီကကြေညာချက်မှာပြောဆိုထားပါရယ်။မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့သုံးလုံးကိုလက်မခံပါဘူး။အခုဥရောပကော်မရှင်ကထောက်ပံ့မဲ့အထက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာကဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့လူမှုဝန်ဝိုင်းအတွက်လည်းပေါ်လာမှာဖြစ်တယ်လို့မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေအတွက်လည်းပါပါတယ်။ဥရောပကော်မရှင်ကထောက်ပံ့မဲ့ယူရို30တန်းတဲကယူရို18.5တန်းကိုဘင်္ဂလားဒေ့ရှ်နိုင်ငံတွင်းဒုက္ခသည်တွေထဲအကူအညီအလိုအဆုံသူတွေနဲ့လက်ခံတဲ့အတိုင်းဝန်အတွက်ပေးရမှာပါ။အရေးကြီးတဲ့ဂျမားရေးဆောင်ရှောက်မှုစာနာရေးခါထောက်ပံ့မှုနဲ့ရေးဝပညာရေးတို့အတွက်အသုံးပြုမှာဖြစ်ပါတယ်။နောက်ထပ်ယူရို3.5တန်းကတော့ဒေသခံတွေတဘောဘေးဒဏ်ကိုစီမံခန့်ခွဲမှုနဲ့ကြိုတင်ပြင်ဆင်နိုင်ရေးအတွက်စွန့်ရီညှင့်တင်တဲ့နေရာမှာအသုံးပြုမှာပါမြန်မာနိုင်ငံတွင်းကရခိုင်ကချင်ရှမ်းပြည်နယ်တို့ကလူမှုဝန်ဝိုင်းတွေအတွက်ကျန်းမာရေးအာဟာရပညာရေးနဲ့ခိုးလုံရေးအတွက်ယူရို 6.5 တန်းပေးရမှာဖြစ်ပါတယ
်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာတာလီဘန်တွေပေါ်အမေရိကန်တပ်တွေကသူတို့အဆိုခုခံတိုက်ခိုက်ခဲ့ပါတယ်19နှစ်နီးပါးကြာရှည်နေပြီဖြစ်တဲ့အာဖဂန်စစ်ပွဲအဆုံးသတ်စီဖို့ရည်ရွယ်တဲ့ငြိမ်းချမ်းရေးသဘောတူညီမှုလက်မှတ်ထိုးထားတဲ့ကိစ္စနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်နဲ့တာလီဘန်ခေါင်းဆောင်တယောက်ကြားဖုန်းဆက်သွဲပြောကြားခဲ့ပြီးနိုင်ပိုင်းအကြာမှာပဲဒီကနေ့တိုက်ပွဲဖြစ်တာပါ။ဟဲလ်မန်နယ်ရဲကအာဖဂန်တပ်တွေရဲ့ကင်းစခန်းအပေါ်တောက်လျှောက်တိုက်နေတဲ့တိုက်ခိုက်ရေးသမားတွေအပေါ်လေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့အာဖဂန်ဆိုင်ရာအမေရိကန်တပ်ဖွဲ့ပြောကြားသူကပြောပါရယ်။ငြိမ်းချမ်းရေးရဖို့အမေရိကန်ကတန်တိတ်ထန်ချထားတဲ့တစ်ချိန်တည်းမှာ မဟာမိတ်အာဖဂန်တွေဘက်ကကာကွယ်ဖို့တာဝန်စီကြောင်းနဲ့တာလီဘန်တွေဘက်ကမလိုအပ်တဲ့တိုက်ခိုက်မှုတွေမလုပ်ဖို့အတွက်အမေရိကန်တပ်ပြောခွင့်ရသူကပြောပါတယ်အမေရိကန်အစိုးရနဲ့တာလီဘန်တို့ကြားစနေနေ့ကလက်မှတ်ထိုးခဲ့ပြီးတဲ့နောက်ပိုင်းတာလီဘန်တွေကနိုင်ငံတော်တိုက်ခိုက်မှုပေါင်းဒါဇင်နဲ့ချီလုပ်ခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေဘက်ကလည်းပြောပါတယ်။အင်ကာနေတော့ကတမရထရမ့်နဲ့တာလီဘန်ဒုတိယအကြီးအကဲမူလာအဗ်ဒူဂါနီဘာရာဒါတို့ဖုန်းဆက်သွယ်ပြောခဲ့တာမှအာဖဂန်နစ္စတန်နိုင်ငံတဲကနေအမေရိကန်တပ်တွေအားလုံးရုပ်သိမ်းပြီးသွားရင်အနာဂတ်မှာအမေရိကန်နဲ့အပြုသဘောအပြန်အလှန်ဆက်ဆံရေးရဖို့ကြိုးစားသွားမယ်လို့ပြောခဲ့တဲ့အကြောင်းတာလီဘန်အဖွဲ့ဘက်ကထုတ်ပြန်ပါတယ်။35မိနစ်ကြာတဲ့ဖုန်းဆက်သွယ်ပြောမှုအတွင်းအဆင်ပြေပြေဆွေးနွေးနိုင်ခဲ့တယ်လို့တမရထရမ့်ကလည်းသတင်းတောက်တွေကိုပြောပါတယ်။အမေရိကန်နဲ့တာလီဘန်တွေကြားအကြမ်းဖက်မှုတွေအဆုံးသတ်စေခြင်းနဲ့ဆန္ဒတူညီတယ်လို့တမရထရမ့်ကဆိုပါတယ်။အမေရိကန်နဲ့တာလီဘန်တွေကြားလက်မှတ်ထိုးခဲ့တဲ့သဘောတူညီချက်အဓိကအချက်တစ်ခုဖြစ်တဲ့တာလီဘန်တို့နဲ့ဒီအချင်းသားလဲလှယ်ရေးကိစ္စကိုလက်မခံနိုင်ဘူးလို့အာဖဂန်တမရအက်ရှရက်ဂန်နီကပြောကြားပြီးနောက်မှာအခုလိုတမရထရမ့်နဲ့တာလီဘန်ခေါင်းဆောင်တို့ဆက်သွယ်စကားပြောခဲ့တာပါ။ဒီသဘောတူညီမှုရဖို့ညှိနှိုင်းမှုတွေအတွင်းမှာအာဖဂန်အစိုးရဘက်ကပါဝင်ဆွေးနွေးခဲ့ခြင်းမရှိပါဘူး
။2012ခုနှစ်ကဖူကူရှိမားနျူကလ িয়ার ဓာတ်ပစ္စည်းရုံထိခိုက်ပျက်စီးခဲ့တာကြောင့်လူတွေပြောင်းရွှေ့ဖို့အမိန့်ထုတ်ထားတဲ့မျိုးတွေကမျိုးတစ်မျိုးရဲ့ကန့်သတ်နေရာလေးတခုကိုလူတွေဝင်ထွက်လုပ်ဖို့ဂျပန်ဆွေးရကပြန်ခွင့်ပြုလိုက်ပါပြီ။လူရည်9000ရှိတဲ့ဖူတာဘာမျိုးရဲ့ယထာဘူရာယုံနာကနေရာလေးတစ်ခုကိုပဲအကန့်အသတ်ဝင်ထွက်ခွင့်ပြုလိုက်တာဖြစ်ပြီးကျန်တဲ့နေရာအများစုကိုတော့တရက်ကြာတော့ရောက်ဖို့ခွင့်ပြုချက်ရထားသူတွေပဲဝင်ထွက်ခွင့်ရမှာပါ2020ပြည့်တိုကျိုအိုလံပစ်အားကစားပြိုင်ပွဲအတွက်အိုလံပစ်မီးရှို့တဲ့တည်ဆောင်မဲ့လမ်းကြောင်းထဲမှာဖူတာဘာမျိုးပါဝင်တဲ့ကြောင်းအားကစားပြိုင်ပွဲစီစဉ်သူတွေကကြေညာလိုက်ပြီးတဲ့နောက်အခုလိုအကန့်အသတ်နဲ့ဝင်ထွက်ခွင့်ပေးလိုက်တဲ့အပေါ်မြို့ကန်တူဖြစ်သူယူဂျီအိုနူမာကတော့မကြေနပ်ပါဘူး
まあ、あのオリンピックのためだけのためにあの、まあ、避難指示を解除したり。
ミョガンに同士メイトを取ったらを予定れたね、ランビ転転にだがオリンピックとててばべ。ミョガンという見やろ。ミョは論は偏び狙いも通らでばう。だがあ票ててば。騒ろうえコミュニティをね、労働者にとってべ高なばとミョガン UG オヌマが言われ。
American ပြည်ထောင်စုတောင်ပိုင်း Tennessee ပြည်နယ် Nashville မြို့နယ်အနီးဝန်းကျင်မှာအင်အားဖြင့်လေဆင်နှမောင်းကြောင့်24ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။အင်္ဂါနေ့ကတော့ကယ်ဆယ်ရေးတွေဟာအဆောက်အဦအပြည့်စည်းပုံတွေကြားထဲမှာအသက်ရှင်ကျန်ရစ်နိုင်သူတွေကိုရှိမရှိတနည်းလုံးရှာဖွေခဲ့ကြပါတယ်။ Tennessee ပြည်နယ်အတွက်ခြေခွဲစရာနေ့တစ်နေ့ဖြစ်တယ်လို့အုပ်ချုပ်ရေးမှူး Bill Lee ကပြောပါတယ်။လူတွေအိတ်ချင်းညာပိုင်းတညာလုံးဝင်တိုက်သွားတာကြောင့်ဒေသခံတွေဘေးလွတ်ရာရှောင်သိမ်းဖို့အတွက်အချိန်သိမ်းမရခဲ့ပါဘူး။ကမ္ဘာပေါ်မှာ American Country Guitar မြို့တော်ဖြစ်တင်စားတဲ့ Nashville မြို့ရဲ့မြို့လယ်ကောင်မှာလှက်စီးတွေလက်ပြီးတော့အရာမလေးစင်းနှမောင်းကြီးဝင်ရောက်တဲ့ပုံတွေကိုဗီဒီယိုတွေမှာတွေ့ရပါတယ
်။ပေါ်လူနဲ့ညနေခင်ထိတ်တန့်ရနေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုချောချောသိနေတဲ့မဆွေမြမွန်တို့ပြောပြခဲ့ကြတာပါရှင်။ဒီကနေ့ဆက်ပြီးနားဆင်ရမယ့်သတင်းလာလေးထဲမှာတော့တရုတ်နိုင်ငံပြည်ရဲ့ကိုရိုနာဗိုင်းရပ်စ်ဒုတိယအများဆုံးကူးစက်နေတဲ့တောင်ကိုရီးယားကပြန်လာတဲ့မြန်မာအကြောင်းစုတွေအတွက်ကျန်းမာရေးဝန်ဆောင်မှုပေးနေတဲ့အခြေအနေကိုနားဆင်ကြရမှာပါရှင်။တောင်ကိုရီးယားနိုင်ငံဒေဂူမြို့ကနေပြီးတော့နှစ်တုပ်ခွဲပြီးပြန်ရောက်လာတဲ့မြန်မာနိုင်ငံကကျောင်းသူ10ဦးကိုဝေဘာဂီအထူးကုဆေးရုံကြီးမှာ hospital quarantine ဆေးရုံမှာထားပြီးတော့စောင့်ကြည့်ကာလ14ရက်နဲ့သတ်မှတ်ပြီးတော့ဆောင်ရွက်ထားတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒါအပြင်ယောဂလက္ခဏာပြတဲ့အစင်မဟုတ်ဘဲ quarantine သီးသန့်ခွဲထားစောင့်ကြည့်ဖို့သာလိုအပ်သူတွေကိုဝေဘာဂီဆေးရုံမှာမထားတော့ဘဲနဲ့မကြခင်မှာပဲတောက်ကလာပမြို့နယ်တွင်ကမိခင်နဲ့ကလေးဆေးရုံမှာထားဖို့စီစဉ်နေတယ်လို့လည်းပြောပါတယ်။အပြည့်စုံကိုတော့ VOA သတင်းတောက်မဆုစုကပြောပြမှာပါရှင်။
တောင်ကိုရီးယားနိုင်ငံဒေဂူမြို့ကနေရန်ကုန်ပြည်ပဆိုင်ရာလေးစိတ်ကိုမတ်လ2ရက်ပြီးခဲ့တဲ့တနင်္လာနေ့တုန်းကရောက်ရှိလာတဲ့မြန်မာနိုင်ငံသားចောင်းသူဆေးဦးကိုအသွားအလာတားမြစ်ကတ်သက်ပြီးယောဂဆောင်ချက်ကြည့်ရှုဖို့ဝေဘာဂီဆေးရုံကိုပို့ဆောင်ထားတယ်လို့သိရပါတယ်။သူတို့သုံးဦးကိုစစ်ဆေးတာမှာ COVID-19 ယောဂလက္ခဏာမတွေ့ပေမဲ့ကူးစက်နှုန်းတက်နေတဲ့နိုင်ငံကလာတဲ့သူတွေဖြစ်လို့14ရက်ဆောင်ကြည့်တာဖြစ်ကြောင်းဗဟိုကူးစက်ယောဂတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပါတယ်။
သူတို့မှာဆိုရင်တားတယ်ထောင်းဆုတယ်ဆက်တယ်လို့လက်ရှိလက္ခဏာတွေကဒီလိုပြရာရှိပါဘူး။ဒါနဲ့သူတို့ကကိုရီးယားတန်ခိုးနိုင်ငံမှာရှိတဲ့ရောဂါကိုဆက်မှုပြေဆုံးဖြစ်တဲ့ဒေသူမျိုးကပြန်လာတယ်။သူတို့ကဆိုလို့ရှိရင်ရောဂါပြိုးရဲ့14ရက်ကိုစောင့်ကြည့်ဖို့လိုအပ်ပါတယ်။အဲ့ဒါမှသာသူတို့ကရောဂါလက္ခဏာများတစ်ခုပေါ်ပေါက်လာလို့ရှိရင်စောစီစာကုသနိုင်မယ်။သူတို့ကအဲ့လိုမျိုးစောစီစာကုသနိုင်တဲ့အကြောင်းကိုသူတို့ရဲ့မိသားစုဝင်အခြားသူတွေကိုလည်းရောဂါကိုဆက်ပြောင်းမှုမရှိစေဖို့အတွက်ရည်ရွယ်ပြီးတော့သွားလာတားမြစ်ကန့်သက်တဲ့ရောဂါစောင့်ကြည့်ကြည့်ရှုရင် hospital quarantine 14ရက်ပြုလုပ်ဖို့အတွက်ဝေဘာဂီဆေးရုံကိုပို့ထားပါတယ်။
ပြီးခဲ့တဲ့ဇန်နဝါရီ28တုန်းကလည်းရန်ကုန်ပြည်ဆိုင်ရာလေးစိတ်ကိုရောက်ရှိလာတဲ့တောင်ကိုရီးယားနိုင်ငံဒေဂူးမြို့ကမြန်မာနိုင်ငံသားចောင်းသူ9ယောက်ကိုဝေဘာဂီဆေးရုံမှာတည်တံ့ထားရှိ Hospital Quarantine လောက်ဆောင်ထားတယ်လို့ဒေါက်တာခင်ခင်ကြီးကဆက်ပါတယ်။
့ဩစတြေးလျကိုလံဘီယာတော့ကျောင်းသူ၁၀ယောက်ပေါ့နော်ဒါ၂၉ရက်နေရကျောင်းသူ၇ယောက်ရဲ့အခုဒီ၂ရက်နေရကျောင်းသူ၃ယောက်ရဲ့ဆိုကျောင်းသူ၁၀ယောက်ကိုတွားလောက်စာမျက်ပိတ်ပြီးနဲ့ကန့်တက်တယ်ပေါ့
ကျမရင်းနဲ့အကစားဝင်ကြီးဌာနကကွာရန်တင်းလုပ်ရမယ့်လူနာတွေကိုဝိဘာကြီးဆေးရုံမှာထားရှိတော့မှာမဟုတ်ပဲတိဆောက်ပြီးဖြစ်တဲ့တောင်းကလာပါကမိငနဲ့ကလေးဆေးရုံလေးသက်ဆောင်မှာပြုလုပ်သွားဖို့စီစဉ်နေရလို့ဒေါက်တာခင်ခင်ကြီးကဖူယိုရီကိုပြောပါတယ်
အဲ့ဒါလည်းမကြခင်စမယ်ဘာဖြစ်လို့လဲဆိုတော့တောင်းကလာမျိုးသမီးနဲ့ကလေးဆေးရုံကိုလည်းလိုအပ်တဲ့ပြင်ဆင်မှုတွေလုပ်တာပေါ့နော
်အရင်ကဝေဘာကြီးဆေးရုံမှာကိုဗစ် -19 သံသရာနဲ့စောင့်ကြည့်လူနာတွေကိုတိကျကုသပေးနေပြီးကွာရန်တင်းလုပ်ရမယ့်သူတွေကိုလည်းအဲ့ဒီမှာပဲ14ရက်တိကျထားပြီးကုသပေးနေတာပါဒါပေမဲ့မချခင်မှာတော့ယောဂလက္ခဏာရှိသူတွေနဲ့တန်တရားလူနာတွေကိုပဲထားရှိသွားမှာဖြစ်တယ်လို့ဆိုပါတယ်။တရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာယောဂပိုးဟာအခြားနိုင်ငံပေါင်း80ကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ4ရက်ညနေခင်းစီးရင်အရာလူပေါင်း 9,300 ကျော်ကူးစက်ခံနေရတာပါ။အဟားဘာလဲအပျော်စီးသင်းမော Diamond Princess ပေါ်ကကူးစက်ခံရသူ906ယောက်နဲ့သေဆုံးသူ6ဦးရဲ့စီးရင်ကိုပါထက်တွက်ထားပြီးစုစုပေါင်းသေဆုံးသူကတော့3,000ကျော်အထိရှိနေပြီတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်ယောဂဘူကူးစက်ပြန့်ွားနှုန်းဒုတိယအများဆုံးဖြစ်တယ်တောင်ကိုရီးယားနိုင်ငံမှာတော့ကူးစက်ခံရသူ5,000ကျော်အထိရှိနေပြီးသေဆုံးသူကတော့33ဦးရှိသွားပါပြီမြန်မာပြည်တွင်းမှာ COVID-19 တခွဲတည်ပြုလူနာမရှိသေးပေမဲ့ကျန်းမာရေးနဲ့အကောင်ဝင်ကြီးဌာနကပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလမ်းသဘင်တွေကိုရှောင်ကျဉ်ကြဖို့အပါအဝင်ယောဂကာကွယ်ရေးကျန်းမာရေးအသိပညာပေးနှိုးဆော်ချက်တွေကိုလိုင်နာဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်ဒီယောဂဘူကိုကာကွယ်နိုင်မှုအတွက်လက်ကိုဆက်ပြနဲ့စနစ်တကျမကြာခဏဆေးပေးဖို့ချောင်းဆိုးနှာချင်းရင်ပါးစပ်အုပ်ဖို့တကိုယ်ရည်တန်ရှင်းရေးကိုအလေးထားပြီးအာဟာရပြည့်ဝအောင်စားသောက်နေထိုင်မှုနဲ့နေမကောင်းဖြစ်သူတွေနဲ့အနီးကပ်နေထိုင်တာရှောင်ကျဉ်ဖို့ကိုနှိုးဆော်ထားပါတယ
်။မဆဆုစုံစမ်းတင်ပြခဲ့တာပါရှင်။အမေရိကန်ပြည်ထောင်စုထဲမှာတော့နောက်ဆုံးရထားတဲ့သတင်းတွေအရကိုရိုနာဗိုင်းရပ်စ် COVID-19 ကြောင့်သေဆုံးသူဦးရေ9ဦးအထိရှိလာပါပြီ။9ဦးစလုံးဟာဝါရှင်တန်ပြည်နယ်ထဲမှာပဲရက်ပိုင်းအတွင်းသေဆုံးခဲ့ကြတာဖြစ်ပါတယ်။လောလောဆယ်မှာတော့ပြည်နယ်15ခုမှာစုစုပေါင်းကူးစက်ခံရသူ100ထက်မနည်းရှိနေတယ်လို့ဆိုပါတယ်။လက်ရှိကိုရိုနာဗိုင်းရပ်စ်အများဆုံးကူးစက်နေတဲ့ဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့ကအစားအသောက်တွေကိုကျန်းမာရေးနဲ့ညီညွတ်မှုရှိမရှိလိုက်စစ်ဆေးရတဲ့ဒေသဆိုင်ရာမန်နေဂျာကိုမှုတာကိုမရင်ချင်းနိုင်ငံက Skype ကနေတဆင့်မြို့ကန်တွေရဲ့ဆွေးရည်မှုတွေဘလို့ရှိသလဲဆိုတာဆက်သွယ်မေးမြန်းထားပါရှင
်။လောလောဆယ်အထက်တန်းကျောင်းမကျောင်းကိုပိတ်ထားပါတယ်။အဲ့အထက်တန်းကျောင်းမကျောင်းကဘယ်တော့ဖွင့်မယ်ဆိုတော့မကြည့်အဲ့ဒါကတော့ကျွန်တော်တို့နေတဲ့ Airbreak ကအထက်တန်းကျောင်း Cedar High School ရဲ့နောက် Border High School ရဲ့ပိတ်ထားတယ်။ကင်းကောင်တီတခုကသူတို့
အခုဒါကိုမှုတာဆိုလို့ရှိရင်အခု CLD မြို့မှာဟိုလုပ်နေတဲ့လုပ်ငန်းခွင်တွေမှာရောဒီလို virus ပိုးကြောင့်ထိခိုက်မှုတွေရောရှိလာပြီလားရှင
်အဓိကကျွန်တော်လုပ်တဲ့အလုပ်ကတော့ hygiene နဲ့ပတ်သက်ပြီးကျွန်တော်တို့ကသူ view site လုပ်ပြတာအဲ့ဒီမှာကျွန်တော်တို့က cleanliness policy ဆိုတဲ့စာရေးကိုကျွန်တော်တို့ကလုပ်ပါတယ်ဘာလဲဆိုတော့ဒါကထားလို့ရှိရင်အိမ်ပြန်မှမင်းသာစီးတယ်နောက်ပြီးတော့မှချောင်းဆိုးတယ်နောက်ပြီးတော့မှဝင်းသွားနေတယ်စသဖြင့်ပေါ့လေအဲ့ဒီဆိုင်းနေကြတဲ့အခါမှာအိမ်ပြန်ပါမယ်ဆိုတဲ့ policy စာချုပ်စာရွက်ကိုကျွန်တော်တို့ကအခုလုပ်နေတဲ့လူတွေကိုလက်မှတ်ထိုးခိုင်းမှာခါတိုင်းနဲ့ထိုးတယ်အခုလည်းပြကြအောင်ပြန်ပြီးကျွန်တော်တို့ကလုပ်တဲ့အလုပ်ကိုအခုလောလောဆယ်လုပ်နေတယ်။ဘာကြောင့်လဲဆိုတော့ဒီလိုဖြစ်လာခဲ့ရင်တချို့ကအိမ်မပြန်ညင်ဘူးဆက်လုပ်ချင်တယ်ဆိုရင်ကျွန်တော်တို့ကလက်မခံပါဘူး။အဲ့ဒါကိုအတင်းမဲ့ကျွန်တော်တို့ကပြန်ပို့ရအောင်အတွက်အဲ့ဒီillness policies စာရွက်ကိုဆိုင်ထိုးခိုင်းတာတို့နောက်ပြီးလုပ်နေတဲ့အလုပ်သမားတွေကဖျားမဖျားကိုလိုက်စစ်ပါတယ်တော်တော်ကြည့
်ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ဒီဝါရှင်တန်ပြည်နယ်မှာဟိုတိတ်ဆုံးသွားတဲ့လူတွေပေါ့နော်အခုဆို၈ဦးရှိပြီအဲ့တော့ဒီတိတ်ဆုံးသွားတဲ့လူတွေနဲ့ပတ်သက်ပြီးတော့ကိုမှုတာတို့ဘယ်လိုသိထားလဲချင်းသူတို့ဘာကြောင့်အဲ့လိုမျိုးဟိုချက်ချင်းဒီလိုတိတ်ဆုံးတဲ့လူတွေအဲ့လောက်များလာတယ်လဲဆိုတာ
အဲ့ဒါကတော့ကျွန်တော်တို့အခုသွားတဲ့လူတွေကတော့ဒါတိုက်တရုတ်ပြည်တို့ဘာလို့ဒါလိုက်သွားတဲ့လူတွေတော့မဟုတ်ဘူးဒါပေမဲ့ဖြစ်နေကြီးရှိတာကတော့အဲ့ဒီတရုတ်ပြည်ကပြန်လာတယ်ကိုရီးယားကပြန်လာတဲ့လူတွေရဲ့မိသားစုနဲ့ဘယ်လိုပတ်သက်နေလဲဆိုတာကိုတော့တို့အခုဆက်လက်ပြီးတို့စောင့်ကြည့်နေတဲ့ကာလဖြစ်တာပါလေ
ဟုတ်ကဲ့အဲ့တော့ဝါရှင်တန်ပြည်နယ်ကဟိုတပ်ဆိုင်ရာကရောဘာတွေလုပ်ပေးနေလဲနောက်ပြီးတော့ဟို Federal Government ပေါ့နော်ဒီဗဟိုအစိုးရဒီသမ္မတ Trump အစိုးရကရောဒီဝါရှင်တန်ပြည်နယ်မှာဒီ Corona Virus ပြန့်ပွားမှုအခြေအနေကဟို American မှာအဆိုးဆုံးအခြေအနေဖြစ်နေတာကိုသူတို့ဘာတွေလုပ်ပေးနေလဲရှင
်အဲ့ဒါကတော့ကျွန်တော်တို့ဒီဟိုပါပေါ့လေဒီ Local Government ကိုပဲပြောမှာဆို Local Government မှာကကျတော့အခု County တစ်ခု King County ကတော့ကျွန်တော်တို့ဟို hotel itu tu piawai lagi ramah budget tu unlimited budget sahaja lagi. Kalau lepas jangan rugi ni maka, karena ini kita tu jauh tertiri kali. Microsoft tu Amazon tu Starbucks tu boring tu baru sih taro tu budget taro tu unlimited tunggu ya barai sejengah ni. Iro le dulu tu, buat macam jauh. Yang kecilan nama pihpo sejengah taro. Tidak mesti yang jauh boleh. Kalau PC di kat awam baru baru nyaru le, tidak mesti yang jauh.
Okay, kalau aku Washington ni ni taka hotel ni yang Wuhan lupano, di temulung di sabiro virus pun sabi pihon lari ni Wuhan masuk ni sabiro tu New York kono temulung pelai daru baru pano. Aku di Washington State ye aku lala di virus pun siap buat mugu di American di tahun situ riba tengchok me ane tak boleh.
Ah, tu tengchok ni me lu jisa thare tu boleh tak boleh. Ada jangan le tu dulu lu selau masuk yang jauh eh tu bila tengchok ni me tu di UW lu korre University of Washington ni Harvard ni. Sitinya di set awal bawa paraguria, icha, ini lo nai muda research, paul lo ni disuruh jangan terus cina awal ya.
Siapa yang kan kau muda kau main jenenga Skype kan itu sensor tu mimi yang tarap cepat aje. Aku tanya ngan masa ya sekarang tu kau insang tarap ni maru pangkanya lepaku lepi je maru. Tanya ngan tambah mah, wibi lama mah lezat deh mah. Nengang gusau adu sayu sara adu rekan sang tarim ya mah nengang dah si ugu. Tanya luwe muzi caya ye depo windiga, mendiga melatau ya ni mah pansi kebare. Turuko kosang lare tanya nengang dah si mangule, lu mangku kongu tu pinat bare pansi tarer jau. Tanya ace sak view idrin dau mah ee maga idrin bebo tarware sih.
Tanya nengang adu sih. Malaysia lezat ti doyau jame. อเมริกาชาวเนี่ยอเมริกาตมิ้นท์อุบาร์เนี่ยยามานั่งงานดาวิโก้ท่านนั่งงานดาสูชิโอลาดีกาบีแอนด์บลูมวยยังเป็นการดีเนี่ยข้อสงสัยเฉยมาสุลาทานิขยายแบนนาดามยูเนอเวียดลามาลิซเซติมาท่านรวยมุจิเจียเยริกามันเด็กกับพันสยามีดาพิบาร์เนี่ยการมาบุเยริกาสุสยามาท่านยามาเนี่ยจะแต่ชนะบุรีเทียงงานดีมาลิซานเนี่ยจะให้ยังที่ตัวโก้บังเวนนัทเอาเนี่ยน้องเนี่ยยามานั่งงานดาวิโก้ปอบีโก้ ลุงมองกูจะมาหรือกับพี่แกจะพิจารณ์เนี่ยคู่ตัวกูมาเลเซียเนี่ยจะกูปอบีเย็นเนี่ยพังขยะละพิจารณ์แค่สุกเลยสุบีอาณาบริเวณก็เปลี่ยวไปเลยเชื่อใจลูกจะมาคุยกันยังโอกาสอ้วนจะมาหรอยามานั่งงานนั่งรีลูกกูพังขยะอะไรอันนี้อาบยาสีนี่เจ้าเนี่ยขยะละบริเวณเบิกาที่เดียวยาวยี่ยมสุยเนาะคู่ลุงมีพังสียาในบาร์เลยสุบีเปลี่ยวไปเลยอ๋ออาณาบริเวณกูเรื่องที่เดียวยาวชาบูยาเยี่ยวยาวโคชูยาเสียดายมันลูกเขาลูกใส่ดีอย่างนั้นแต่อาเมื
ไทยในงานมาลูกกุมุเชนดีฮาสวาลีราเจ็บปีนักท่องเที่ยวคนนี้เทมาโรไทยเจ้าไม่งานนี่มาเลเซียเนี่ยจะเช่าที่ลูกกุมุเรโก้จะได้พัฒนาเลยลูกคนนักท่องเที่ยวโก้จะได้พัฒนาสิ่งแก่เราบ้างตอนนี้เราทำการเซมุอาจารย์ทำการเซมุลูกกุมุอาจารย์เช่าที่ตัวมีมังคุดอันเยอะอะไรกันมาตัวอะไรเราโจทย์ยี่ยี่สองยันนี่ไปสุดแล้วแต่งานเก่าเปลี่ยนนี่อะไรลูกเปลี่ยนมาแต่ในงานนี้เนี่ยปัจจุบันที่วัย
ใช้เสบียงลูกสาวนั่นจะเสบเสบเสบเลยลูกยามะยามะในงานด้วยทุกอย่างเลยอเมริกันเนี่ยอเมริกันเนี่ยปัจจุบันที่วัยใช้เสบียงลูกสาวนั่นจะเสบเสบเลยลูกยามะยามะในงานด้วยทุกอย่างเลยอเมริกันเนี่ยปัจจุบันที่วัยใช้เสบียงลูกสาวนั่นจะเสบเสบเลยลูกยามะยามะในงานด้วยทุกอย่างเลยอเมริกันเนี่ยปัจจุบันที่วัยใช้เสบียงลูกสาวนั่นจะเสบเสบเลยลูกยามะยามะในงานด้วยทุกอย่างเลยอเมริกันเนี่ยปัจจุบันที่วัยใช้เสบียงลูกสาวนั่นจะเสบเสบเลยลูกยามะยามะในงานด้วยทุ ဒါပေမဲ့မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူပုံကူးမှုတွေအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့တရားတူစောင့်ကြည့်အစ်စင်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါရဲ့ရှင်။
Democratic Party during Tamara Kozale Lang Panama Yuka Werego, American Pine Saleguma Maniga Tia in Jembarama, Dutia Tamara Hong Chuban Danga Pine Koguma Naya Tavare, Borune Mene Sobai Meya Ladwe Yasoye, a Yechire California Pine Maro, Telotor Mabani Sandaska Usanivare, Vio is Rinta Mike O'Sullivan, the Rimpipo Tarago, Nan Long up Jobjava Mission.
American Tamara Long Yuka Puerto, a Yechilare, Super Tuesday, Ingani, Jo Yuka Puerto, Virginia Gane, California, Abawin, Dine Sele Kuma, Bibiani Timba Kerava. Mary ရေတွက်နေချိန်မှာတော့အချက်လက်တော်အမဘာနီဆန်နာနဲ့သူ့သမရဟောင်းဂျိုးဘိုင်ဒန်တို့အပြိုင်ဖြစ်နေပါတယ်။သူ့သမရဟောင်းဂျိုးဘိုင်ဒန်ကလည်းသူ့အပေါ်ဂျိုတင်ဟော့ကင်းထုတ်ခဲ့ကြတဲ့အပေါ်အခုလိုပြောပါတယ်
Super Tuesday ရောင်းရင်ကျွန်တော်ရှုံးပါပဲဆိုပြီးတော့ပြောကြတယ်ဗျ။တကယ်ရှုံးတာကကျွန်တော်မဟုတ်ပါဘူး။အဲဒီစကားမျိုး Virginia, North Carolina, Alabama, Tennessee, Oklahoma, Arkansas, Minnesota ပြည်နယ်ကလူတွေကိုပြောကြည့်လိုက်စမ်
း Mr. Bannon ရဲ့အဓိကပြိုင်ဖက်အချက်လွှတ်တော်အမ Elizabeth Warren ရဲ့ပြည်နယ်ဖြစ်တဲ့ Massachusetts မှာလည်း Mr. Biden အနိုင်ရခဲ့တာပါ။အင်ဒီယားနာပြည်နယ်ဆောက်ဘန်မီရိုဝဟောင်းပီတပူဒဂျက်ရှ်နဲ့မင်နီဆိုတာပြည်နယ်အထက်လွှတ်တော်အမအေမီဂလိုဘူချာရိုရွေးကောက်ပွဲကနေနှုတ်ထွက်ပြီးတော့ဂျိုးဘိုင်ဒန်ကိုထောက်ခံလိုက်ကြတဲ့တနင်္လာနေ့မှာတော့မဲဆွယ်ပွဲတွေအပြိုင်ဆိုင်ဖြစ်လာပါတယ်။မစ္စတာဆနာကတော့သူ့ရဲ့ပြည်နယ်ဖြစ်တဲ့ဗာမွန်အပြင်ယူတာနဲ့ကော်ရိုလာဒိုပြည်နယ်တွေမှာပါအနိုင်ရထားပါတယ်
။ We are going to win the Democratic nomination.
Democratic Party ဒီမတားလောင်းယူပွဲမှာကျွန်တော်တို့အနိုင်ရမှာပါ။နောက်ပြီးအမေရိကန်သမိုင်းမှာအန်ဒီရဲ့အစည်းအဆုံးသဘောကိုလည်းအနိုင်ရပါလိမ့်မယ်
။ပါတီရင်းအကျိုးရွေးကောက်ပွဲမှာအခြေအနေမလာတဲ့ Elizabeth Warren ကတော့ကိုယ့်ရင်ထဲအသေးသေးကယုံကြည်တဲ့သူကိုပဲမဲပေးချဖို့သူ့ကိုထောက်ခံသူတွေကိုတိုက်တွန်းခဲ့တာပါ။
And vote for the person you think will make the difference. အတွက်အကောင်းဆုံးသမ္မတဖြစ်မယ်လို့ယုံကြည်တဲ့သူကိုမဲပေးကြပါလို့ကျွန်မတိုက်တွန်းချင်ပါတယ်
။တန်းကျွယ်တထေးကြီး Michael Bloomberg ကတော့ American လက်အောက်ခံ Samuel Chu မှာပဲအနိုင်ရထားတာပါ။ဒါပေမဲ့လည်းလာမယ့်သတင်းနှစ်ပတ်အတွင်းသမရလောင်းအကျိုးရွေးကောက်ပွဲတွေချိန်မှမဲ့ Florida ပြည်နယ်မှာတော့အခြေအနေကောင်းနေပါတယ်။သူကအခုလိုပြောပါတယ်
။ If I'm the nominee, let me make you this promise. We will beat Donald Trump.
ကျွန်တော်ရွေးခံရမယ်ဆိုရင် Florida ပြည်နယ်နဲ့နိုင်မယ်မနိုင်ဘူးအပိုင်တွက်လို့မရသေးတဲ့ Swing States တွေမှာလည်း Donald Trump ကိုအနိုင်ရအောင်လုပ်မယ်ဆိုတာကတိပေးပါတယ်။
သမ္မတ Donald Trump ကတော့နိုဝင်ဘာ3ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမတိုင်ခင်တစ်ပတ်လုံးမှာလုံးမဲ့စကားစစ်ထိုးပွဲမှာဒီမိုကရက်သမ္မတလောင်းကိုပြပြောကြီးရင်ဆိုင်မယ်လို့ပြောဆိုထားတာဖြစ်ပါတယ်ရှင်
။နောက်လောင်းပြောပြခဲ့တဲ့ Democratic Party တွင်သမ္မတလောင်းရှင်ပြိုင်မှုအကြောင်းကိုနှာစင်ခဲ့ကြရတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေအပြင်ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်လူလူကျမ်းမာရေးနဲ့အခစားသတင်းလွှာတွေနှာစင်ကြရမှာပါရှင်။ခုဗုဒ္ဓနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင
်။2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းအတွက်ပါတီတွင်းအကျိုးရွေးချယ်ပွဲတွေလုပ်နေတာမှာအင်္ဂါနေ့ကပြည်နယ်ပေါင်း14ခုမှာလုပ်တဲ့ Super Tuesday ရွေးချယ်ပွဲတွေမှာတော့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကပြည်နယ်အများစုမှာအနိုင်ရပါတယ်။လက်ရှိချိန်ဒီဂျီတပိတိများမဲရလက်တွေရမစ္စတာဘိုင်ဒန်က Texas အပါအဝင်ပြည်နယ်9ခုမှာနိုင်ရတယ်လို့သတင်းဌာနအများပြားကတွက်ချက်ပြောဆိုထားပြီးမဲရီတွက်ဖို့အတော်ကြံသေးတဲ့မင်းပြည်နယ်မှာလည်းအသာစီရနေပါတယ်။ဗမောပြည်နယ်တက်လက်တော်မန်ဘာနီဆန်ဒါစ်ကသူ့ရဲ့မဲဆန္ဒနဲ့အပါအဝင်ပြည်နယ်၄ခုမှာနိုင်ရပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူနောက်ထပ်900ကျော်ဒီနေ့ထပ်တိုးလာပြီးကူးစက်မှုအများဆုံးဖြစ်နေတဲ့ဒေဂူးမြို့မှာလူနာ2000ကျော်ဟာဆေးရုံကတင်မလောက်တဲ့အတွက်ကတင်လို့စောင့်နေရတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ကျောင်းနိုင်ငံပြည်ရင်ကူးစက်မှုအများဆုံးဖြစ်နေတဲ့တောင်ကိုရီးယားမှာကျန်းမာရေးဆော့ဆော့မှုနဲ့စီးပွားရေးထိခိုက်မှုကိုကြားခံပေးနိုင်မှုဒေါ်လာ10ဘီလီယံလောက်သုံးစွဲမယ်လို့အစိုးရကကြေညာထားပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာအမေရိကန်တပ်ဖွဲ့တွေကသူတို့အဆိုအပြင်တာလီဘန်တွေကိုခုခံတိုက်ခိုက်ခဲ့ပါတယ်။ဇဂိုးနီနီဘာရှိချာနေပြီဖြစ်တဲ့အာဖဂန်စစ်ပွဲအဆုံးသတ်စီဖို့ရည်ရွယ်တဲ့ညီညာရေးသဘောတူညီမှုလက်မှတ်ရေးထိုးထားတဲ့ကိစ္စနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်နဲ့တာလီဘန်ခေါင်းဆောင်တယောက်ကြားတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပြီးနိုင်ငံကြားဒီကနေ့မှပဲတိုက်ပွဲဖြစ်တာပါ။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကရိုဟင်ဂျာပြဿနာကိုပြင်ဆင်ရေးအတွက်လူသားချင်းစာနာမှုအထောက်အပံ့ဖြင့်ဥရောပကော်မရှင်ကရန်ကုန်ငွေယူရို30တန်ပေးမယ်လို့ကြေညာပါတယ်။ရိုဟင်ဂျာပြဿနာဟာ3နှစ်ပြည့်မှာရောက်လာပြီးရှင်သန်ရည်တည်ရတဲ့လူသားချင်းစာနာမှုအထောက်အပံ့တွေပေါ်မျိုးကိုနေရာဆက်ဖြစ်သူတွေကိုထောက်ပံ့ပေးဖို့အရေးကြီးတယ်လို့ပြည်ပကစီမံခန့်ခွဲမှုဆရာမမင်းကြီးကပြောပါတယ်ခင်ဗျာ
။ဘော်ရူးနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်မြသစင်အောင်ဖြစ်ပြီးစံဖတ်အင်ဂျင်နီယာကတော့ Dexter Wendirat ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio Season PP ချင်း Intercept 17နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရှင်။ VOA သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွန်ညိုပါရှင်။
This program has come to you from the Voice of America, Washington. From Washington.